မြန်မာနိုင်ငံမှာတဘာဝတန်းငွေထုတ်လုပ်မှုနဲ့ယင်းနှိမ့်မြုပ်နှံမှုတွေတိုးတက်လာတဲ့အတွက်2014-2015ဘဏ္ဍာရေးနှစ်မှာပြည်တွင်းအသတင်းကုန်ထုတ်လုပ်မှု GDP ဟာ 8.5 ရာခိုင်နှုန်းရှိနိုင်တယ်လို့နိုင်ငံတကာငွေကြေးရန်မုံငွေအဖွဲ့ IMF ကသတင်းထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ပြည်သူ့ငွေစည်ရင်းကော်မတီတဦးဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်တဦးကတော့ဒီရာခိုင်နှုန်းဟာလက်ရှိနှုန်းအရမဖြစ်နိုင်ဘူးလို့ဆိုပါတယ်အသေးစိတ်ကိုတော့ကိုငင်းညန်းကပြောပြပေးပါရှင်
2014-15 ခုနှစ်အတွက်မြန်မာနိုင်ငံရဲ့အမှန်တကယ်ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှု GDP တိုးတက်နှုန်းဟာ 8.5 ရာခိုင်နှုန်းရှိမယ်လို့မြန်မာပြည်ကိုရောက်နေတဲ့မတ်ဒေးဗီဦးဆောင်တဲ့ကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF ကသတင်းထုတ်ပြန်မှုမှာဖော်ပြထားပါတယ်။ဒီလိုတိုးတက်မှုဟာ gas ထုတ်လုပ်မှုနဲ့ယင်းနှိမ့်မြုပ်နှံမှုတိုးတက်လာတာတွေကြောင့်ဖြစ်တယ်လို့သူကပြောပါတယ်။ဒီလိုတိုးတက်လာတာဟာဖြစ်နိုင်တယ်ဖြစ်သင့်တယ်လို့စီးပွားရေးတက္ကသိုလ်အငြိမ်းစားဒူပါမောက်ခချုပ်ဗဟိုဘဏ်ဘုတ်အဖွဲ့ဝင်တဦးဖြစ်တဲ့ဦးကျော်မင်းထွန်းကပြောပါတယ်
။အခုနောက်ပိုင်းမှာတော့အခုစရတိတက်ပြီးတဲ့နောက်ပိုင်းမှာတော့ဒီလို official growth rate ကလည်းအဲ့လောက်ကြီးအများတော့ဘူးလေအများတော့ဘူးဆိုတော့ဒါတော့မှ 7% နဲ့ 6% လို့လောက်နေပဲ yeah official ကလည်းဒီလောက်ပဲအဲ့တော့ကလည်းအဲ့လောက်ကတော့သူတို့လည်းလက်ခံတယ်ပြနိုင်တယ်သူတို့ရဲ့ estimate ကလည်းအဲ့တိုင်းပဲအဲ့မကွာဘူးတတမလည်းတော့ပဲကွာဒါပေမဲ့ညစ်တယ်လည်းပဲကျွန်တော်ထင်ပါတယ်အစိုးရရဲ့ဒီ official ဟိုကလည်းပဲကျွန်တော်တို့ target ပေါ့နော်
ဒါပေမဲ့ IMF ကထုတ်ပြန်တဲ့ 8.5 ရာခိုင်နှုန်းဆိုတာလက်ရှိနှုန်းအရမဖြစ်နိုင်ဘူးလို့ပြည်သူ့ငွေစည်ရင်းကော်မတီအဖွဲ့ဝင်တဦးလည်းဖြစ်ပြီးဒဂေါင်မျိုးသစ်မြောက်ပိုင်းရဲ့လွတ်တော်အမတ်တဦးလည်းဖြစ်တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီမှဒေါ်တင်နွယ်ဦးကပြောပါတယ်။ပြီးတော့သူကဒီနှုန်းဟာဘယ်ဟာကိုအခြေခံပြီးတွက်ထားတာလဲဆိုတာကိုမေးခွန်းထုတ်လိုက်ပါတယ်။
8.5 ဖြစ်မယ်ဆိုတော့ကျမကတွတ်တော်မှတခါတော့ပြောဘူးလေ။သူသမားကြီးကအဲ့လိုတွန်းမယ်လို့ပြောတာကမဖြစ်နိုင်ဘူး။တို့စင်တာက FDI တွေစာချမယ်လာကြတဲ့ခါကြပြီးရင်ကျမတို့စီးပွားရေးတိုးတက်မယ်ဆဲကျကျမတို့စီးပွားရေးတိုးတက်တယ်ဆိုတာက FDI လာလို့မဟုတ်ဘူးလေ FDI လာမဲ့နီးလန်းနေကျမတို့မှာလက်ဆက်ဆိုလည်းမရှိဘူးဟိုတယ်မှာဆက်သွယ်ရလည်းခင်မရှိဘူး idea လည်းခင်တော့ကြနေခက်ခဲဆက်သွယ်ရခက်ခဲ idea လည်းခင်တော့ကြဖြစ်နေတော့ညီစည်းရဲ့ဒီတော့ FDI ကတော့လာမှာမဟုတ်ဘူးဒါပေမဲ့အဲ့ဒီကူအောင်ဆောင်ရွက်မှုတွေကနေပြီးတော့ထွက်လာမဲ့ကျိုးအမြတ်ကြီးလည်းအဲ့ဒါကိုပြောနေချင်တယ်
ကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF ထုတ်ပြန်ချက်ထဲမှာအစိုးရဘတ်ဂျက်လုံငွေပြမှုကို GDP ရဲ့900ခိုင်နှုန်းအတွင်းရှိစေပြီးဖွံ့ဖြိုးတိုးတက်မှုအတွက်ငွေပုံသုံးနိုင်မှုအစိုးရအနေနဲ့အခွင့်အရေးတိုးတက်အောင်လှုံ့ဆော်ဖို့ကိုလည်းတိုက်တွန်းထားပါတယ်။အဲ့ဒီလိုလှုံ့ဆော်ဖို့အတွက်အစိုးရ policy ဟာလိုက်နာဖို့နဲ့ကြက်မှတ်ဖို့လွယ်ကူပြီးကင်းလွတ်ခွင့်အ ਨੇ ဆုံးဖြစ်တဲ့နယ်လို့ထောက်ပြထားပါတယ်။နောက်ပြီးအစိုးရအနေနဲ့အားလုံးပါဝင်တဲ့ဘတ်စုံဖွံ့ဖြိုးတိုးတက်အောင်ဘာတွေလုပ်နေလဲလှုပ်တင်နေဆိုတာကိုဦးကျော်မင်းထွန်းကအခုလိုပြောပြသွားပါတယ်။
အဲ့တော့အခုနောက်ပိုင်းမှာကျွန်တော်တို့ရဲ့ဒီ development growth strategy တို့ development strategy တို့ကအခုကျွန်တော်တို့ TPP တို့ဘာလို့လဲလုပ်တယ်ကျွန်တော်တို့လည်းအဲ့ဒီအတိုင်းပဲ share growth ဆိုတာပေါ့နော်တိုးတက်လာတာကိုအကုန်လုံးညီညာခံစားဖို့အဲ့တော့ဘာနဲ့တွားလဲဆိုတော့အခု inclusive growth ဆိုတာလူတိုင်းပါဝင်ပြီးတော့ဒီလိုဆိုလို့ပေါ့အမှုကောင်းတယောက်ကောင်းအရန်ကြီးကြီးတဲ့ချမ်းသာတော်မယ်ဟာမျိုးမဟုတ်ဘဲနဲ့အဲ့တော့သူက strategy ကဒီအဲ့တော့ CM ကကြောက်ရည်တို့ကျင်းလက်ဒီသားမှာသူကအလုပ်ကန်ခွင့်လန်းနေဖြစ်ထွန်းရည်တို့အဲ့တော့နောက်ပြီးတော့ကျွန်တော်တို့ဒီဟိုပါ productivity ပေါ့အဲ့ဖြစ်ထွန်းလာတဲ့အလုပ်ကန်ညီမလေးလူကြီး productivity တွေတက်လာဖို့လုပ်ရင်ကျွန်တော်တို့ရဲ့တိုးတက်မှုဟာကနမျိုးရင်းမှာပဲခန်းလာတဲ့လူကြီးတွေမဟုတ်တော့ဘဲနဲ့ဟိုတပြေးတော့ညီတော့အဆင်တော့မရဘူးပေါ့တော့ဟိုမျက်မျက်တတပေါ့နော်ကျွန်တော်တို့မျက်မျက် equity group ပေါ့ share group နဲ့ခေါ်တာပေါ့နော်ကျွန်တော်အခုနောက်ပိုင်းမှာဒီ EDB တို့ပါလို့တော့ဒါကို inclusive group strategy ဆိုပြီးတော့အဲ့ဒါကခုန property ပေါ့ဆင်းရဲမှုတိုက်ဖြတ်တဲ့နေရာမှာလဲဒီလိုလူတွေလူအများစုကိုအခြေခံတဲ့ broad base လို့လည်းခေါ်တာပေါ့အဲ့လိုလုပ်လာတာပေါ့
ငွေကြေးစည်းကွက်တိုးတက်ဖွံ့ဖြိုးလာစေဖို့ခင်မီပြီးစနစ်ကျတဲ့စီးမင်းစည်းကမ်းတွေဟာဘဏ်အားလုံးအတွက်တပြေးညီဖြစ်တဲ့ကြောင်းအခုလိုနိုင်ငံခြားဘဏ်တွေဗမာပြည်ထဲဝင်လာချိန်မှာပို့ပြီးအရေးကြီးကြောင်းထုတ်ပြန်သွားပါတယ်